ဖူခဲခိုင်မှာမြန်မာ6ဦးပါဝင်တဲ့၅ဖန်လေးစစ်နေမြုပ်ခဲတို့ထိုင်းရီတက်ကကက်တင်ခဲ့ရပြီးလေးဘောပါလာသူအားလုံးအသက်ဘေးကလွတ်မြောက်ခဲ့တယ်လို့သိရပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းကူရာဘူဒီခိုင်နဲ့ရနောင်းခိုင်အတွင်းကမြန်မာရေလုတ်သားတွေလိုက်ပါလာတဲ့ဝလက်အမျိုးအစား၅ဖန်လေးဟာဩဂုတ်လ၁၂ရက်နေ့မနေ့အစောပိုင်းမှာဖူခဲခိုင်ရေပိုင်တဲ့ထဲမှာနစ်မြုပ်သွားခဲ့တာပါ။၅ဖန်လေးဟာဖန်ကားခရိုင်တဲကလေဖြစ်ပြီးမြန်မာတွေ6ယောက်ပါဝင်တယ်လို့ဆိုပါရယ်ကနဦးသတင်းနေရသူတို့ကိုထိုင်းရီတက်ကကယ်ဆယ်နိုင်ခဲ့တာကြောင့်အသက်ဘေးကလွတ်မြောက်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းဖန်ကားခရိုင်ထဲမှာအခြေစိုက်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါရယ
်ဒီငါးဖန်လေ
းဟုတ်ကဲ့
ဖန်လေးနေတာနေတော့ပမာလေးအေးပါဝင်လို့အေးခံလို့ဒီဆောင်နဲ့ဒီမှာတော့ဟိုအတက်အနေတော့မဖြစ်ကြဘူးပေါ့အဲအော်ပင်လေအဘွားပေါ့ပင်လေအဲဒါကိုမထွက်ခင်ပင်လေအဘွားပါအဲအဲခုကဲအပိုင်းကြီးနဲ့ဒီပိုင်းနဲ့ကတော့ဖြစ်တာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဒီကတော့ဒီဝလက်လေးအနေပေါ့အာလေးဟိုသာမြန်မာကရှိအောင်နဲ့ထိုင်းကတော့အဲအလုံးပ
ါငါးဖက်ဆက်လေးဟာခလိုင်းလေးပြင်းထန်ပြီးရာသီဥတုစိုးဝါနေရာကနေလီဝမ်းပိုက်အတွင်းရေစိတ်ဝင်ရာကနေနစ်မြုပ်သွားခဲ့တာလို့လဲအမှတ်3ရေတက်ကယ်ဆယ်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရေတက်ရဲ့သတင်းထုတ်ပြန်ချက်အရမြန်မာ6ဦးပါတယ်လို့လဲဆိုပါတယ်ပင်လယ်ဝမှာနစ်မြုပ်ခဲ့တဲ့လေကိုတခြားလေကကယ်ဆယ်ခဲ့တာကြောင့်အသက်ဘေးကတော့လွတ်မြောက်ခဲ့ပေမဲ့ဆေးရုံကိုပို့ပြီးတော့ကုသမှုတွေခံယူနေရတယ်လို့လဲဆိုပါတယ်အဲ
နည်းနည်းပြောတော့ဒီနေ့တည်းဆိုတော့ဟိုရေတက်ရာဘာမျိုးတွေရောရှိမှာပေါ့အဲဒီကသူတို့ဒီကရာကြီးအစိုးရစီရင်ဖို့ပို့ပြီးတော့ဒီဟာဆက်မရေးစစ်တာတို့ပါလို့လိုတဲ့ဟိုစီးပြည်စဉ်ကြည့်တဲ့ဟာတို့ပါအဲ့ဒါလေးလောက်တော့
လီတွေကအိုဟောင်းနေတာဒီကြောင့်လီအတော်များများမှာလီဝမ်းပိုက်တွေပေါက်တာတွေရေယိုစိတ်နေတာတွေကိုမကြာခဏကြုံနေရတယ်လို့လေလီထိုးသားတွေကပြောဆိုခဲ့ပါတယ်ရှင်